ICJ နိုင်ငံတကာတရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်ခုခံခြေပါရာမှာတာဝန်ခံမှုတာဝန်ယူမှုအပိုင်းဖြစ်တဲ့အစိုးရနဲ့စစ်တပ်တို့ရဲ့စုံစမ်းရေးကော်မရှင်တွေဘက်ကအချက်အလက်တွေဘလောက်ထိရှာဖွေတွေ့ရှိထားသလဲဆိုတာမမှန်ကန်ကန်ခြားပြမှုမရှိရင်ဂုံတိတ်ခါထိခိုက်နိုင်မဲ့ NDA ရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းတဦးကသတိပေးပြောဆိုလိုက်ပါတယ်။ ICJ တရားရုံးမှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲဆိုထားတဲ့ကိစ္စကိုနိုဝင်ဘာလ23ရက်နေ့မနေ့ကနေပြည်တော်သမ္မတအိမ်တော်မှာအစိုးရနဲ့တက်မတော်ထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပေါ်သဘောထားအမြင်တစ်ခုကိုဆက်ပြီးနှားဆင်ပါရှင်။ဂမ်ဘီယာကမြန်မာကို ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ကိစ္စကိုမနေ့ကသမ္မတအိမ်တော်မှာအဓိကရှင်းလင်းပြောသွားသူနှစ်ဦးကတော့အပြစ်ပြဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေလိုပဲဖြစ်ပါတယ်။ဦးကျော်တင်ကအရင်ဆုံးရှင်းလင်းရာမှာ 2016-2019 ကရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိစေရေးအတွက်ဒီလအတွင်းနိုင်ငံတကာကနေနီလန်းမျိုးစုံနဲ့အချိန်မြင့်ဆောင်ရွက်လာတာနဲ့ပတ်သက်လို့အချက်လက်တွေနဲ့ပြောဆိုသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုကုလသမဂ္ဂရန်နီယာခုနှစ်ခုကလေလာစောင့်ကြည့်နေတယ်လို့လည်းဦးကျော်တင်ကပြောပါတယ်။တာဝန်ခံမှုရှိစေရေးအပိုင်းမှာဆိုရင်လေအစိုးရအနေနဲ့လစ်လျူပြုထားခြင်းမရှိဘဲဒုသမရဦးဆောင်နဲ့ရခိုင်စုံစမ်းရေးကော်မရှင်ဒီနေ့မကုန်ခင်အစီရင်ခံစာတင်သွင်းတော့မဲ့ဖိလစ်ပိုင်တန်မတ်ကြီးရိုဆာရီရိုမန်နာလိုဦးဆောင်နဲ့စုံစမ်းစစ်ဆေးရေးစုံစမ်းစစ်ဆေးရေးကော်မရှင်အပါအဝင်တက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဦးကျော်တင်ကပြောသွားပါတယ်။အခု ICJ တရားရုံးမှာမြန်မာနိုင်ငံသားရေးဝင်ကြီးအဖြစ်ဒေါက်တာဆန်းစုကြည်အနေနဲ့ခုခံခြေပါရမှာမြန်မာကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့တွေးရှိချက်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ဖော်ပြောဆိုဖို့လိုအပ်နေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်း Priscilla Club ကအခုလို VOE ကိုပြောပါတယ
်။ Well, I think it's a big risk for her.
ဒေါက်တာဆန်းစုကြည်အတွက် NDA ဝင်ကြီးတယ်လို့ကျွန်မထင်ပါတယ်။မြန်မာကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုတင်ပြဆွေးနွေးဖို့သူ့အနေနဲ့ပြင်ဆင်ထားမှုမရှိဘူးဆိုရင်ယုံကြည်မှုရှိကြမှာလုံးဝမဟုတ်ပါဘူးဒီကော်မရှင်တွေဖွဲ့စည်းတဲ့ကိစ္စမှာနိုင်ငံတကာစုံစမ်းရေးကော်မရှင်တွေပါဝင်ဖို့ကိုမြန်မာဘက်ကညှင်းဆို့ထားပြီးဖြစ်တဲ့အတွက်ပိုပြီးပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေပါတယ
်ဂမ်ဘီယာရဲ့ဆွဲချက်ကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာအစိုးရကအပိအမြောက်ပြုခဲ့တဲ့ဆိုတဲ့အချက်ဖြစ်ပြီးဒါကိုခုခံခြေပါတဲ့နေရာမှာဥကြော်တင်ပြောပြသွားတဲ့မြန်မာဘက်ကတာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်ရင်မိဂွန်းတွေအများကြီးရှိနေကြောင်းဂျာမနီခြေဆိုင်တိုင်းရင်းသားနဲ့ဖက်ဒရယ်အရေးလေးလာသုံးသပ်နေသူဆိုင်းဝမ်ဆိုင်းက VOE ကိုပြောပါတယ
်အစိုးရအနေနဲ့ဒါအပိအမြောက်ပြုပြီးလုပ်တဲ့အလုပ်မဟုတ်ပါဘူးဆိုတော့ဆောင်သူတို့တက်စီပြဖို့အတွက်သူတို့အဲ့ဒီလိုအသေးမွှားလေးတွေသူတို့လိုက်ပြီးထုချင်မယ်လို့အဲ့လိုစတာပါဆိုတော့ဒါမဲ့တကယ်အရေးကြီးတဲ့အချက်ကတကယ်ကဖြစ်လာတဲ့ကိစ္စကိုတိုင်ဝန်ခံမှုတာဝန်ယူမှုအစိုးရဘက်ကယူမလားမယူဘူးလားဆိုတော့အဲ့ဒီအပေါ်မှာသူကအများကြီးဖြေလျှော့မှုနဲ့တင်မှမှုသူကဖြစ်နေတယ်လေဆိုတော့အဲ့ဒါအစိုးရဘယ်လိုနည်းနဲ့အဲ့ဒါကိုတိုင်ပြန်မလဲဆိုတာကျွန်တော်လည်းမသိနိုင်ဘူးကုလားလို့ဆိုင်နော်အနည်းချိုးလိုက်လို့ရှိရင်စစမှာမှားသွားတဲ့ဥစ္စာကိုကိုယ်ကခံမလားအဲ့လိုအတင်းဘူးခံရင်းပြီးအဲ့ဒါမဟုတ်ဘူးဟုတ်တယ်ပဲအဲ့အဲ့လိုဆက်သွားမလားဆိုတော့အဲ့ဒါအဲ့ဒီဥစ္စာတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့
ICJ တရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်မဲ့ကိစ္စကိုမြန်မာတက်မတော်ကအပြေအဝကူညီဆောင်ရွက်မှာဖြစ်တယ်လို့တက်မတော်ကပြောလာတဲ့အပေါ်မှာတော့သူ့အနေနဲ့ကြိုဆိုကြောင်း Priscilla Club ကပြောပါတယ
် I'm very glad they're saying that and that is my understanding that finally the government the two parts of the government are coming together
သူတို့အဲ့ဒီလိုပြောတဲ့အတွက်ကျမအလွန်ပဲချိန်နှက်ပါတယ်။အစိုးရနှစ်ရက်လိုဖြစ်နေတဲ့အနေအထားကနေအခုနောက်ဆုံးမှာတော့အတူတကွပေါင်းစည်းမိကြပြီးဒီဆွဆွဲချက်ဟာတကယ်ကိုအရေးကြီးတယ်ဆိုတာသူတို့သဘောပေါက်ကြပြီဖြစ်ပါတယ်။ဒါအလွန်ကောင်းတဲ့အချက်ပါ။ဒီလိုပူးပေါင်းဆောင်ရွက်မှုဟာအကူအညီကိုပဲဖြစ်စေပြီးထိခိုက်နစ်နာစေတာမျိုးမဖြစ်ဖို့ကျမမျှော်လင့်ပါတယ်။
ICJ တရားရုံးမှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးဖြေရှင်းမဲ့ကိစ္စအပေါ်လူထုထောက်ခံပွဲတွေတည်ရင်းမှာပြုလုပ်သွားဖို့စီစဉ်နေကြောင်း NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြွန်းညွန့်ကသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။အလားတူဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့အနေနဲ့ဗြိတိန်နိုင်ငံမှာရှိတဲ့ဂမ်ဘီယာ၊အာဂျင်တီးနားစတဲ့တန်ယုံတွေရှိမှာနိုဝင်ဘာလ26ရက်နေ့မှာဆန္ဒပြကြဖို့ဗြိတိန်နိုင်ငံရောက်မြန်မာမိသားစုတွေကစီစဉ်နေကြပါတယ်ရှင်။